ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပနေတဲ့ရှီတောင်ရှာနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးမှာကုန်သွယ်ရေးကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပြီးဒေသတွင်းပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးဖို့မရှိသလောက်ပဲလို့ခန့်မှန်းထားတဲ့အကြောင်းတန်တမန်သတင်းရှင်းပြတွေကိုကိုးကားပြီး Reuters သတင်းမှရေးထားပါတယ်။ Reuters သတင်းဌာနကကြီးဝင်ရတဲ့ထိပ်သီးအစည်းအဝေးအဆုံးသက်ထုတ်ပြန်မှုပြင်ထားတဲ့ကြေညာချက်မူကြမ်းထဲမှာအာဆီယံခေါင်းဆောင်တွေအနေနဲ့ကုန်သွယ်ရေးတင်မောင်းမှုမြင်မာလာနေတာကိုကျိုးစီဘောကာကွယ်ရေးနဲ့တကမ္ဘာလုံးလွှမ်းခြုံဖြတ်ကျက်မှုအပေါ်စန့်ကျင်ပြောဆိုတာတွေဆက်ရှိနေတာတွေပေါ်အထူးဆိုရင်းနဲ့ကြောင့်ဖော်ပြထားပါတယ်။ကုန်သွယ်ရေးနဲ့ဆန်တဲ့ကူခေါင်းဆောင်တွေအဓိကဆွေးနွေးကြဖို့ရှိပြီးထောင်ကျုပ်ပင်လယ်ရေးတရုတ်နဲ့ညင်းပွားနေတာမြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးစားတဲ့ဒေသတွင်းမှာမပြီးပြတ်သေးတဲ့ရေးကိစ္စတွေကိုအနေချင်းပဲဆွေးနွေးကြဖို့ရှိမယ်လို့တန်တမန်တွေကပြောပါတယ်။နိုင်ငံကကရိုဟင်ဂျာလို့ခေါ်ဆိုတာကိုအတိအမှတ်မပြုတဲ့မြန်မာနိုင်ငံအနေနဲ့ဒီထိပ်သီးအစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်နေပါတယ်။ရုံးနဲ့အမေရိကန်ညာကွန်ဒွေးစစ်ပွဲကြောင့်အာဆီယံနိုင်ငံတွေမှာထိခိုက်မှုရှိနေပြီးဒေသတွင်းဖွံ့ဖြိုးတိုးတက်မှုက9နှစ်အတွင်းအနေဆုံးဖြစ်မယ်လို့ခန့်မှန်းထားပါတယ်။အာဆီယံဒေသရဲ့လူဦးရေစုစုပေါင်းကတန်ပေါင်း620ပဲရှိတာမို့တရုတ်လူဦးရေထက်ဝက်အောင်နေပြီးဒေသတွင်းမှာတရုတ်လွှမ်းမိုးမှုတိုးလာနေတာကိုလည်းခေါင်းဆောင်တွေစိုးရိမ်နေကြတာပါ။တရုတ်ရဲ့လွှမ်းမိုးမှုကိုတွန့်ပြန်တဲ့နေရာမှာအဓိကမှာအမေရိကန်အဖြစ်အာဆီယံကသတ်မှတ်ထားတဲ့အမေရိကန်ပြည်ထောင်စုကလည်းဒီနှစ်အစည်းအဝေးတွေကိုတက်မဲ့ကိုယ်စားလှယ်အဆင့်အတန်းကိုလျှော့ချပြီးတော့ကုသရေးဝန်ကြီးနဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်တို့ကိုပဲလွှတ်ထားပါတယ်။